သမဏဦးမင်းနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့အပေါ်ပုံမှန်25နဲ့ဆွဲချက်တင်ထားတဲ့တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုချိုးဖောက်တယ်ဆိုတဲ့အမှုတွေအတွက်ဒီဇင်ဘာ6ရက်နေ့မှာအမိန့်ချမှာဖြစ်ပါတယ်။အဲ့ဒီအမှုနှမှုစလုံးအတွက်ဒီကနေ့နေပြည်တော်သီးသန့်တရားရုံးမှာအပြစ်ဒဏ်ရှောင်လွှဲချက်တွေတင်ပြခဲ့ကြပါတယ်။ရှေ့လာမ င်ပါမလားဒီအကြောင်းရန်ကုန်ကပြပို့တဲ့သတင်းကိုတော့မတ်ခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ
ဒီပြီးတော့တည်ထန့်တရားရုံးမှာတင်းနှလာနေတိုင်းစစ်ဆီးတဲ့သမရဦးဝင်းမြင့်အပေါ်ဆွဲချက်တင်ထားတဲ့သဘာဝဘေးအန္တရာယ်ဆိုင်ရာအမှုနောက်ဒေါက်ဆန်းစုကြည်ပေါ်မှာဆွဲချက်တင်ထားတဲ့သဘာဝဘေးအမှုအပြင်ဆက်သွယ်ရေးအမှုနဲ့ပို့ကုန်သွင်းကုန်အမှုတွေအတွက်ဒီကနေ့နိုဝင်ဘာလ22ရက်နေ့မှာဆက်လက်ကြားနာစစ်ဆီးတာပါဦးဝင်းမြင့်ကိုရောဒေါက်ဆန်းစုကြည်ကိုပါဆွဲချက်တင်ထားတဲ့သဘာဝဘေးအမှုနှစ်ခုစလုံးအတွက်အပြည့်အစုံလျှောက်လဲချက်တွေကိုဒီကနေ့တင်ပြလျှောက်ထားခဲ့ကြတယ်လို့နေပြည်တော်ကလာတဲ့သတင်းတွေအရသိရပါတယ်အဲ့ဒီနှစ်မှုလုံးအတွက်လာမယ့်ဒီဇင်ဘာလ6ရက်နေ့မှာဆုံးဖြတ်ချက်ချမယ်လို့တရားသူကြီးကသတ်မှတ်လိုက်ပါတယ်။ဒီကနေ့ယုံကြည်မှကြားနာစစ်ဆီးတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုသုံးမှုတွေကပိုးကုံသွင်းကုံဥပဒေချိုးဖောက်တယ်ဆိုတဲ့အမှုနဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုတွေအတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်တဲ့အနေနဲ့ဖြေဆိုလျှောက်ထားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေအနေနဲ့သတင်းမီဒီယာတွေကိုသတင်းမပေးရဘူးလို့စစ်ကောင်စီကတားမြစ်ထားတဲ့အတွက်တရားခွင်မှာသူပါတွေဖြေဆိုခဲ့တယ်ဆိုတဲ့အသေးစိတ်ကိုတော့မသိရပါဘူး။လာမယ့်ဒီဇင်ဘာ6ရက်နေ့မှာပဲပိုးကုံသွင်းကုံဥပဒေနဲ့ဆက်သွယ်ရေးဥပဒေအမှုနှစ်ခုစလုံးအတွက်အပြည့်အစုံလျှောက်လဲချက်တွေကြားနာဖို့လည်းပြန်လည်ချိန်ဆထားတယ်လို့စုံစမ်းသိရပါတယ်။ရှေ့တွင်ပဲအင်္ဂါနေ့နိုဝင်ဘာလ30ရက်နေ့ကျရင်ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့အပေါ်အမှုတွဲပြီးရာဇသက်ကြီးပုံမှန်905ခခွေးနဲ့တရားစွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်ခဲ့တဲ့ဆိုတဲ့အမိအတွက်တရားသူကြီးကအမိချမှတ်မှာဖြစ်ပါတယ်။NLD ကြီးကဲရီအပေါ်တရားခွင်မှာစစ်ဆေးချနာမှုတွေကိုအများပြည်သူအသေးစိတ်မသိရသလိုရှေ့နေတွေကိုလည်းမပြောရဘူးလို့တားမြစ်ထားတဲ့အချိန်မှာအထူးတရားရုံးအနေနဲ့ကရောပြတလွတ်လပ်တဲ့တရားစီရင်မှုမျိုးလုပ်နိုင်ပါမလားတရားလွတ်တော်ရှေ့နေတူကအခုလိုသုံးသက်ပြောဆိုပါတယ
်တရားစီရင်မှာတရားများကြပြီးတော့တရားဥပဒေစိုးမိုးဖို့တရားများကြဖို့လွတ်လပ်ဖို့စံရင်စံမျိုးနေရှိပေမဲ့ကျွန်တော်ဒီကတရားသူကြီးတွေကပုံပြီးအတိုင်းလုပ်ဖို့ဒီသူတို့ကိုယ်တိုင်တော်တော်သတိထားပြီးတော့ဘလို့အချိန်မှာဘလို့အမိန့်ထားရမလဲဆိုတာပဲစဉ်းစားတာများတယ်။ဥပဒေနဲ့အညီတူအောင်လဲသူတို့ကပေါင်းနေတာနေမကြီးတာကိုကြီးတဲ့လမ်းကြောင်းတာနေသိကြရနေဘလို့ကြီးမလဲလို့စဉ်းစားရတယ်။အဲ့ဒီပုံစံဖြစ်နေတဲ့ဒီလိုအချိန်မျိုးမှာဘလို့အမိန့်နာကမလဲလို့ပဲစဉ်းစားနေကြတယ
်။အသက်86နှစ်အရွယ်ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီကတရားစွဲဆိုထားတဲ့အမှုတွေရဲ့အမြင့်ဆုံးပြစ်ဒဏ်တွေပေါင်းလိုက်ရင်ထောင်ဒဏ်90အထိကျနိုင်တဲ့အခြေအနေရှိပါတယ်။တရားရုံးကဆုံးဖြတ်ချက်ချရင်ဘယ်လိုလှုပ်ဆောင်မလဲလို့ VOA ကမေးမြန်းတာမှာတော့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်ခဲ့ပါတယ်
။အဲ့ဒါတော့ကျွန်တော်တို့ဒီဟိုပြည်ထဲဝန်ကြီးဌာနကိုပြန်ပေးပြီးမှကျွန်တော်လည်းပြန်ပြောလို့ရပါမယ်ကြာဟုတ်ကဲ့
။စစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကတည်းကသမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုဖမ်းဆီးတရားစွဲဆိုခဲ့တာဖြစ်ပြီးဇွန်လ14ရက်နေ့ကစပြီးသူတို့အမှုတွေကိုနေပြည်တော်တရားရုံးမှာစတင်စစ်ဆေးကြားနာခဲ့တာဖြစ်ပါတယ်။လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာအာဂတိလိုက်စားမှုနိုင်ငံတော်လူ့အချက်ဥပဒေချိုးဖောက်မှုစတဲ့အမှုတွေအပါအဝင်အမှုပေါင်း70မှုထက်မနည်းနဲ့လက်ရှိမှာရင်ဆိုင်နေရပြီးတော့အမှု9မှုအတွက်စွဲချက်တင်ခံထားရပါရဲ့ရှင်။